ေပရိသသမုပ္ပါတရားမျက်နှာကြားရမှာဖြစ်ပါတယ်ဒီနေ့1380ပြည့်နှစ်တကူလာပြည့်နှစ်နှောင်းတကူလာပြည့်နှစ်ခရစ်တက္ကရာ2009ခုနှစ်ဧပြီလ9ရက်နေ့ဇာတာပရိနိဗ္ဗာန်ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ဇက်ကလောက်စီတော်မြတ်ကြီးအနီးရှိဇက်ကလောက်ပရိယတ်တိစာသင်တိုက်မဂ္ဂဝိပဿနာဓမ္မယိတာမှကျင့်ပပြုလုပ်အပ်တဲ့53ကျင့်မြောက်သင်္ကြန်တွင်ဆယ်ရက်အတိတ်ခံတရားစကံပွဲမှပရိစ္ဆသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရုဏာကြီးအားနမောတတ3ကျင့်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို ရပြအစရှိသောလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲမဟုတ်ဆရာတော်ဖရာကြီးရဲ့ညံတော်ကိုပူဇော်ကြရအောင်ဘုရားနဲ့ဆရာသစ္စာနာကိုဒီကုရဝါသင်္ကာရသနာပါတရားကုန်များနေဘုရားသမသာနေရမူလားဘုသောဝါဘုရားသာသာလုံးသာချင်းရမယ်ဒီစီအပ်ရင်သံဃာမဒီကြောင့်ဒီအဝိဇ္ဇာနဲ့နာရဲ့ဟံဥပါဒံကြောင့်သုဘောအပင်မယုံမြုံမခင်အမြင်မပြတ်ဆက်ဆက်ဒီဟံကံကြောင့်လည်းယုံနာယောကြောင့်ကံအဖန်မဖြစ်ပြန်ဓမ္မတရားသာသနာ့ကထေရ်ဖြင့်သိရခံခြင်းအကြောင်းရင်းသာသိရရမှုမဟုတ်ဘူးယံရှင်ရှိတော်မလနဲ့ဖျာသစ္စာနဲ့ကုဆိုတဲ့လင်္ကာကသန္တရာလေဘုံလေနီ10မျိုးသန္တရာလေဘုံလေနီ10မျိုးကိုပြတဲ့လင်္ကာဖြစ်ပါတယ်ဒါကြောင့်မလနဲ့ဖျာဆိုတာအဝိဇ္ဇာနဲ့တဏှာဖြစ်တယ်ဒါပရိစ္ဆသမုပ္ပါဇဝိုင်းစာရွက်မှာစာမျက်နှာနံပါတ်4မှာနောက်ကျောမှာပါပါတယ်နော်အရာကိုကြည့်ပြီးတော့ဘုန်းကြီးတို့ဇဝိုင်းကိုလည်းပဲကြည့်ပြီးတော့ဆိုရသဘောမျိုးလေးနဲ့ဆိုကြည့်လိုက်မယ်ဆိုရင်မူလနဲ့ဗျာသောတိမာဝိဇ္ဇာနှင့်တဏှာတို့ဖြစ်ပါသည်ဆိုကြည့်လိုက်ပါအောင်အဝိဇ္ဇာဆိုတာကဩပရိစ္ဆသမုပ္ပါဇဝိုင်းနံပါတ်1အကွက်ပါတဲ့အဝိဇ္ဇာနော်တဏှာသရာကဇဝိုင်းစာရွယ်အကွက်နံပါတ်3မှာပါတဲ့တဏှာဒီလိုမလားပရိစ္ဆသမုပ္ပါဇဝိုင်းစာရွယ်နံပါတ်1မှာအဝိဇ္ဇာခူးဆောင်ပြီးတော့အဝိဇ္ဇာကစပြီးတော့ပြထားတယ်နံပါတ်3အကွက်မှာတဏှာကနေပြီးတော့စပြတဏှာကဥဆောင်တယ်လို့ဆိုလိုတယ်နော်ဒီတော့တန်ត្រာကျင်လည်တဲ့နေရာမှာတရားဘယ်နှပါးဥဆောင်နေလဲဘလို့နဲ့ဘလို့ဥဆောင်နေလဲဒီလိုအဓိပ္ပာယ်မှတ်ရမယ်ဒါကြောင့်မူလနဲ့ဗျာဆိုသည်မှာဝိဇ္ဇာနှင့်တဏှာတို့ဖြစ်ပါသည်ဆိုကြည့်လိုက်ပါအောင်နောက်တစ်ခါသစ္စာနဲ့ခုကြတော့သစ္စာက4မျိုးရှိတာကိုနော်
ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာက၄မျိုးရှိတယ်။အဲဒီသစ္စာ၄ခုရှိတဲ့အထက်မှာတန်ត្រာကျင်လည်တဲ့နေရာမှာသစ္စာ၂မျိုးနဲ့တန်ត្រာကျင်လည်ပါတယ်။တန်ត្រာကျင်လည်တဲ့နေရာမှာသစ္စာဘယ်နှမျိုးလဲ
၂မျိ
ုး။၂မျိုးနဲ့တန်ត្រာကျင်လည်တယ်။ဘာသစ္စာနဲ့ဘာသစ္စာလဲလဲ။ဟုတ်ပြီ။ဒါပေမဲ့စဝိုင်းကိုကြည့်လိုက်တော့တန်ត្រာကျင်လည်တဲ့စဝိုင်းကအကွက်အနေထားအကွက်ရေအတွက်၄ခွက်ရှိတာကိုနော်အဲ့ဒီလို၄ခွက်ရှိတဲ့အတွက်၄ခွက်ရှိတော့၄ကဆိုရမှာပေါ့လေနံပါတ်၁ခွက်ကသမုဒိယသစ္စာနံပါတ်၂ခွက်ကဒုက္ခသစ္စာနံပါတ်၃အခွက်ကသမုဒိယသစ္စာနံပါတ်၄အခွက်ကအဲ့တော့သစ္စာနှစ်ခုဆိုဒီမှာသမုဒိယသစ္စာဒုက္ခသစ္စာသမုဒိယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်ဆိုကြည့်လိုက
်
တန်ត្រာကျင်လေတဲ့သစ္စာနှစ်ပါးလို့ဆိုလိုတယ်နော်မေဃသစ္စာနဲ့និရောဓသစ္စာဘာဖြစ်လို့မထက်တယ်လဲမေးရင်သူတို့ကတန်ត្រာကျင်လေတာမဟုတ်ဘူးတန်ត្រာမှထွံ့မြောက်ကြောင်းသစ္စာနှစ်ခုထွံ့မြောက်ကြောင်းနဲ့ထွံ့မြောက်ရာနော်ဒါတန်ត្រာကျင်လေတဲ့နေရာမှာသစ္စာဘယ်နှပါးလဲဒါကြောင့်နှစ်ပါးတည်းရည်တွက်တယ်လို့မှတ်လိုက်ပါမောလာနေပြသစ္စာနှစ်ခု၄ခုအလွာအလောအစရာကအုပ်စုသဘောပရိစ္ဆာသမုပ္ပါဒ်၁၂ပါးရှိတယ်ပရိစ္ဆာ၂ပါးနဲ့ပါအုပ်စုခွဲလိုက်မယ်ဆိုရင်အုပ်စုဘယ်နှမျိုးလဲ
၄
ပါးနံပါတ်၁အုပ်စုကအဝိဇ္ဇာနဲ့တဏ္ခာရအဲ့ဒါဒီနံပါတ်၁အလောပေါ့အဝိဇ္ဇာနဲ့တဏ္ခာရအတိတ်တုန်းကဖြစ်ခဲ့တာမဟုတ်လို့အတိတ်အကြောင်းမဟုတ်လို့အကြောင်းနော်ဒါသစ္စာကသမုဒိယသစ္စာဒါနံပါတ်၁ကွက်ကိုကြည့်အဝိဇ္ဇာသင်္ခါရအတေအကြောင်းသမုဒိယသစ္စာအလွာတခုဆိုကြည့်လိုက်အလွာတခုနော်နောက်တစ်ခါနံပါတ်၄အခွက်ကိုကြည့်လိုက်တဲ့အခါကျတော့တရားဘယ်နှပါးရလဲဘယ်သူတွေပါလိသူတို့ကကာလအဖြစ်ပစ္စုပန်ကာလအကြောင်းလားအကျိုးလားပါရိစ္ဆာတော်အရာကိုကြည့်ပြီးတော့ဝိညာဏယောသလယရဏဖသဝေရဏပစ္စုပန်အကျိုးဒုက္ခသစ္စာအလွာတခုဆိုကြည့်လိုက
်
အလွာတခုနော်နောက်တစ်ခါနံပါတ်3အကွက်ကြီးလိုက်တဲ့အခါကျတော့နံပါတ်3အုပ်စုမှာတဏှာရဲ့ဥပါဒံရဲ
့
ကာမဘဝရဲ့တရားဘယ်နှပါးလဲ
ဘဝ
တကယ်တမ်းကျတော့ဘဝဆိုတာကမြတ်စွာဘုရားဟောခဲ့စဉ်တုန်းကဘဝလို့ဟောခဲ့တာပါကာမဘဝလည်းမပါဘူးပပတိဘဝလည်းမပါဘူးဘဝလို့ပဲဒီလိုသာမညာဟောခဲ့တာအဲဒီလိုဘဝလို့သာမန်ဟောခဲ့တာကဘာကိုရွယ်ပြီးတော့ဟောခဲ့တာလဲမေးရင်ကာမဘဝနဲ့ဥပပတ္တိဘဝဘဝတစ်မျိုးကိုရွယ်ပြီးတော့ဟောခဲ့တာနော်အဲ့တော့ဘဝလို့ဘဝဆိုတဲ့စလုံးထဲမှာဘဝဘယ်နှမျိုးပါလဲဘာဘဝတွေပါလဲကာမဘဝနဲ့ဥပပတ္တိဘဝအဲ့တော့ရောရတနာငါအနေနဲ့ရည်တွဲရင်တော့ဘဝကတော့ဘဝပဲပေါ့တဏှာဥပါဒံဘဝဇာတိသရမရဏဒီလိုသွားမှာပေါ့နော်ဒါပေမဲ့လို့အကြောင်းအကျိုးအနေနဲ့ဖွဲခြားကြည့်လိုက်တဲ့အခါကျတော့ကမ္မဘဝကအကြောင်းတရားဥပပါတိဘဝကအကျိုးတရားမတူဘူးနော်ကမ္မဘဝကဘာလဲဥပပါတိဘဝကအကျိုးတရားအဲ့ဒါတော့အုပ်စုခွဲလိုက်မယ်ဆိုရင်နံပါတ်3အုပ်စုကအကြောင်းအုပ်စုလားအကျိုးအုပ်စုလားနံပါတ်4အုပ်စုကအဲ့ဒီတော့အကြောင်းအကျိုးမတူတဲ့အတွက်နံပါတ်3အုပ်စုထဲမှာဘဝ2မျိုးလုံးပါခွင့်ရှိနိုင်ပါမလား
ရှိနိုင်ပါဘူး
ဘယ်ဘဝပဲထည့်ရမှာလဲအကြောင်းလားအကျိုးလားအဲ့တော့အကြောင်းအုပ်စုထဲမှာအကြောင်းဘဝကိုထည့်ဟုတ်လားအကျိုးဖြစ်တဲ့ဥပပါတိဘဝကဘယ်ထဲပို့လိုက်မှာလဲအကျိုးအုပ်စုထဲကိုပို့လိုက်ဒီတော့နံပါတ်လေးအုပ်စုထဲရောက်သွားတာပေါ့အဲ့တော့ကမ္မဘဝကအကြောင်းတရားနံပါတ်3အကွက်မှာရှိတယ်ဥပပါတိဘဝကအကျိုးတရားနံပါတ်လေးအကွက်မှာရှိတယ်သို့တော့ဥပပါတိဘဝကဘာနဲ့တူသလဲဆိုရင်ဇာတိနဲ့တူတယ်တဲ့ဇာတိကလည်းဖြစ်တာဥပပါတိဘဝကလည်းဖြစ်တာဘာတွေဖြစ်တော့ခန္ဓာ5ပါးဖြစ်တာနော်ခန္ဓာ၅ပါးဖြစ်တာကိုဇာတိခေါ်သလိုခန္ဓာ၅ပါးဖြစ်တာကိုဥပပတ္တိဘဝလို့ခေါ်တယ်။ဒါကြောင့်မလို့တခါတခါကြတော့နံပါတ်၄အကွက်မှာဥပပတ္တိဘဝပါသွားပြီမဲ့လို့လည်းပဲဥပပတ္တိဘဝကိုသိကြမရတဲ့ဘူး။ဘယ်လိုနဲ့ပေါင်းလိုက်တော့ဇာတိနဲ့ပေါင်းလိုက်တာ။ဘယ်နေရာကြမှာဥပပတ္တိဘဝကိုသိကြထုတ်ပြီးတော့ရည်တွေ့တယ်လဲဆိုရင်ကိုယ်သုံးဝကြမှာเนาะဝိပါကဝ10ပါးရေတွက်တဲ့အခါကျတော့မှနံပါတ်4ကွယ်ထက်မှဥပပတ္တိဘဝကိုသိကြရေတွက်ပါတယ်ကြံတဲ့အသွဲတွေရေတွက်တဲ့အခါမှဥပပတ္တိဘဝကိုသိကြမရေတွက်ဘူးဘာနဲ့ပေါင်းလိုက်တော့
ဇာတိနဲ့ပေါင်းလိုက်တာ
ဇာတိနဲ့ပေါင်းလိုက်တယ်လို့ဒီလိုမှတ်လိုက်လားကဲကောင်းပြီအခုအလွာ4ပါးရေတွက်တဲ့အခါကျတော့လည်းပဲဥပပတ္တိဘဝနံပါတ်၄အကွက်ထဲမှာပါသွားပြီမဲ့နံပါတ်၄အကွက်မှာဥပပတ္တိဘဝကိုသိကြမရတဲ့ဘူးလို့ဒီလိုမှတ်လိုက်နော်အဲဒီတော့တဏှာဥပါဒံကမ္မဘဝအကြောင်းလားအကျိုးလား
အကြောင်းပါဗျာ
ဘာကလာတော့ပစ္စောပန်အကြောင်းဘာသစ္စာလဲ
သမုဒိယ
ပစ္စောပန်အကြောင်းသမုဒိယသစ္စာအလွားတခုဆိုကြည့်လိုက်တဏှာဥပါဒံကမ္မဘဝနောက်တစ်ခါနံပါတ်4အကွက်ကဇာတိနဲ့သရမရဏဟုတ်လားဇာတိနဲ့သရမရဏကဘယ်ကာလတော့အနာဂတ်ကာလဘယ်ကာလပါလဲအနာဂတ်ကာလအကြောင်းလားအကျိုးလ
ား
ပါသစ္စာတဲ့တော့ဒုက္ခသစ္စာနော်အဲ့တော့ဇာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွာတစ်ခုဆိုကြည့်လိုက
်
ဒုက္ခသစ္စာအလွာတစ်ခုဒီတကားရောက်စက္ကန့်တော့ပြည့်အစကနေပြန်ရည်တွက်မယ်အဝိဇ္ဇာသင်္ခါရဆိုလိုက်ပါအောင
်
ဝိညာဉ်ဉာဏ်ရောသာယရဏသတ္တဉာဏ်ဒီသဘောအကျိုးဒုက္ခသစ္စာလောကသာဥပါဒံကမ္မဘဝဒီသဘောကြောင်သမုဒိယသစ္စာဘောတကုသာတိသာမရဏအနာဂတ်အကျိုးဒုက္ခသစ္စာဘောတကုဟလာအလောဘဏပါတယ်လေလေးခုလောပြီးတော့အင်္ဂါ12ပါးအင်္ဂါ12ပါးကတော့မနေ့ကပြောတဲ့အတိုင်းပါပဲအဝိဇ္ဇာသင်္ခါရဝိညာဏယောသလာယရဏဖတ်တာဝေရဏတဏှဥပါဒံသူကြတော့ဘဝလို့ပြောမလားကမ္မဘဝလို့ပြောမလားဘဝလို့ပဲပြောနော်အင်္ဂါအနေနဲ့ရည်တွယ်တော့သရုပ်ကုန်ကမခွဲတော့ဘူးတစ်ခုတည်းပဲပေါင်းလိုက်ကမ္မဘဝနဲ့ဥပပတ္တိဘဝပေါင်းလိုက်ပေါင်းလိုက်တော့ဘယ်လိုဖြစ်မလဲဘဝတဏှာဥပါဒံဘဝဇာတိသရမရဏဆိုကြည့်ပါဦးအင်္ဂါ12ပါးဆိုသည်မှာသာလာယရဏဖတ်တာဘုရားသေနာဘဝဘာတိဘယ်နှပါလဲမြတ်စွာဘုရားဟောတဲ့ပါဠိမှာသမဏနံပါတ်၄မှာ အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်သောဖတ်တာပစ္စယဝရဏဝရဏပစ္စယဒနာဒနာပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယဇာတိဇာတိပစ္စယသရမရဏသောကပရိဒေဝဒုက္ခသောမနတုပါယသာသံဘဝန္တိဒီလိုရှိတာကိုနော်အဲ့တော့သရမရဏပြီးတဲ့အခါကျတော့နောက်ထပ်ဘယ်လိုတွေဟောထားသေးလဲသောကရယ်ပရိဒေဝရယ်ဒုက္ခရယ်သောမနတရယ်ကုပ္ပယတရယ်နောက်ထပ်တရားဘယ်နှပါးရှိသေးလဲ၅ပါးတောင်ရှိသေးတယ်ဒီကွယ်ထဲမှာပါလားမပါဘူးဒီကွယ်ထဲကဘာကိုပြောတာလဲအင်္ဂါ12ပါးကိုပြောတာဘာကိုပြောတာလဲအင်္ဂါ12ပါးကိုဒီကွယ်ထဲမှာထည့်ထားတာဟုတ်လားအဲ့တော့ဒီကွယ်ထဲမှာစာတည်ပြီးတော့သရမရဏသရမရဏမှာဆောင်းနေတယ်ခုနဟောတော့ကနောက်ထပ်တရားဘယ်နှပါးပါသေးလဲအဲ့ဒီတရား၅မျိုးကဘယ်ပြောင်းနေတော့မပါဘူးနော်ပရိစ္ဆသမုပ္ပါဒ်တရားထဲမှာတော့ပါတယ်အင်္ဂါထဲမှာမပါဘူးပြောကြည့်စမ်းပရိစ္ဆသမုပ္ပါဒ်တရားထဲမှာပါတယ်အင်္ဂါထဲမှာတော့မပါနော်။ဘာဖြစ်လို့မပါသလဲဆိုရင်တဲ့ဇရာမရဏဒီဘလူရဲ့အကျိုးတော့ဇာတိရဲ့အကျိုးဇာတိကြောင့်ဇရာမရဏဖြစ်တယ်ဇာတိပရိသန်ဏ်ရလာရင်ဇရာမရဏဥမေနာမဲ့သိမယ်ဒါပြောတာနော်။မွေးလာရင်ဥမာပဲမွေးလာရင်သိမှာပဲဇာတိကအကြောင်းဇရာမရဏကအကျိုးဇာတိကအကြောင်းသရမရဏကမွေးလာတဲ့ပုဂ္ဂိုလ်တိုင်းကိုရမယ်နာရမယ
်
သိရမယ်ဒါအကျိုးဆက်တယ်မလား မွေးလာတဲ့ပုဂ္ဂိုလ်တိုင်းမိုးတဲ့ပုဂ္ဂိုလ်မရှိမနာတဲ့ပုဂ္ဂိုလ်မရှိမသိတဲ့ပုဂ္ဂိုလ်မရှိဒါကြောင့်မလို့ဇာတိအကြောင်းကြောင့်သရမရဏအကျိုးတရားဖြစ်တယ်လို့ဒီလိုပြတာကိုသောကပရိဒေဝဒုက္ခဓမ္မနတာဥပါယတာတရား၅မျိုးလဲဘာကြောင့်ဖြစ်တယ်လဲဇာတိကြောင့်ဖြစ်တာပဲဘာကြောင့်ဖြစ်တော့ဇာတိကြောင့်ဖြစ်တာဒါတော့ဇာတိကြောင့်ဖြစ်တဲ့တရားအလုံးသရာယေမရဏယေသောကယေပရိဒေဝယေဒုက္ခယေဓမ္မနတာယေဥပါယတာယေဘယ်နှပါလဲဘယ်လိုကြောင့်ဖြစ်တော့ဇာတိဖြစ်လာရင်ဩရမယ်ဇာတိဖြစ်လာရင်ပေရမယ်ဇာတိဖြစ်လာရင်သောကရမယ်ဇာတိဖြစ်လာရင်ပရိဒေဝရမယ်ဇာတိဖြစ်လာရင်ဒုက္ခရမယ်ဇာတိဖြစ်လာရင်ဒေါမနတရမယ်ဇာတိဖြစ်လာရင်ဥပါယတတွေရဩရဏရသေးတယ်သရမရဏသောကဆိုရင်လည်းပရိဒေဝငိုတယ်ဒုက္ခကိုယ်စစ်ဆင်းရဲကိုယ်ဆင်းရဲမှုဖြစ်တဲ့ဒေါမနတစစ်ဆင်းရဲမှုဖြစ်တဲ့ဥပါယတပြန်မနဲ့နော်ဒါတွေကဘလူရဲ့အကျိုးဆက်တွေတော့ဇာတိရဲ့အကျိုးအားလုံးဘယ်နှပါလဲ
ခုနှစ
်ပါးနော်အဲ့ဒီခုနှစ်ပါးထဲမှာစရာနဲ့မရဏကတော့တဲ့အမြဲတမ်းရတဲ့တရားနှစ်ပါးဖြစ်တယ်ပုဂ္ဂိုလ်တိုင်းမှာရတယ်မရတဲ့ပုဂ္ဂိုလ်မရှိဘူးဒါကြောင့်စရာနဲ့မရဏသည်ဇာတိကြောင့်ဖြစ်တဲ့မုတ်ချအကျိုးကျင့်သည်ရမယ်အကျိုးဟုတ်လားမောချအကျိုးကျင့်သည်ရမယ်အကျိုးမောချအကျိုးကဘယ်နှပါးတော့နှစ်ပါးမောချအကျိုးကနှစ်ပါးကျင့်သည်ရမယ်အကျိုးနှစ်ပါးနော်အဲ့ဒါတော့ကျန်တဲ့၅မျိုးကကျင့်သည်ရမယ်အကျိုးဟုတ်ရဲ့လ
ား
မောချအကျိုးဟုတ်ရဲ့လား မောချအကျိုးမဟုတ်ဘူးကျင့်သည်ရမယ်အကျိုးမဟုတ်ဘူးနော်ရတဲ့ပုဂ္ဂိုလ်ရမယ်မရတဲ့ပုဂ္ဂိုလ်မရဘူးအနာဂတ်မရဘူးယဟန္တာမရဘူးမြမာကြီးတွေမရဘူးပြောကြည့်စမ်သောကပရိဒေဝဒုက္ခဓမ္မနတာဥပါယတာတရား၅မျိုးမဖြစ်တဲ့ပုဂ္ဂိုလ်ဘယ်လိုတွေတော့မြမာကြီးတွေတည်လို့မလားတရသုံးကတော့ဒီတရား၅မျိုးမဖြစ်ဘူးနော်အဲ့ဒီသုံးကလို့ရင်ဉာဏ်ပုဂ္ဂိုလ်တွေဖြစ်တယ်ဒီတော့ဒီသုံးသောကစားတဲ့တရား၅မျိုးဒီသုံးမှမဖြစ်ဘူးဆိုတော့ တောကစားတဲ့တရား၅မျိုးကပုဂ္ဂိုလ်အားလုံးမှာဖြစ်တဲ့တရားလားမဖြစ်တဲ့တရားလားဖြစ်တယ်ပုဂ္ဂိုလ်တွေမှာမဖြစ်တော့ဒီလိုဆိုတော့တောကပရိဒိဝဒုက္ခဓမ္မနတာဥပါယတာတရား၅မျိုးသည်ဇာတိယာတိုင်းဖြစ်တာမဟုတ်ဘူးချင်းတင်ရမယ်အကျိုးမဟုတ်ဘူးဟုတ်ရလားပါတယ်လေကျင်းတည်ရမယ်အကျိုးမဟုတ်ဘူးဒါကြောင့်မလို့ဒီ၅မျိုးကိုခြံထားတယ်ရှင်းရလားကောကစားတဲ့၅မျိုးဘာဖြစ်လို့ခြံထားတာပါလိဇာတိရဲ့ကျင်းတည်ရမယ်အကျိုးမဟုတ်ဘူးခြံထားတာကျင်းတည်ရမယ်အကျိုးကဘယ်နှပါလဲ
၅ပါ
း၅ပါးကျင်းတည်ရမယ်အကျိုးကတော့ထည့်ထားရတယ်ဟုတ်လားသူကခြင်းနေဖြစ်မှာကိုကျန်တဲ့၅မျိုးကခြင်းနေဖြစ်မှာဟုတ်ရလားဒီတော့သူက၅မျိုးခြံထားလိုက်နှုတ်ထားလိုက်အဲ့ဒီ၅မျိုးနှုတ်လိုက်တော့ဇရာနဲ့မရဏပဲကျန်တယ်အဲ့ဒီဇရာနဲ့မရဏကိုတကပြန်ပေါင်းလိုက်တော့အင်းက12ပါးဖြစ်သွားတယ်နော်မပေါင်းဘူးဆိုရင်တော့13ပါးပေါ့ဒါပေမဲ့ပေါင်းလိုက်တဲ့အခါကျတော့12ပါးဒီတော့အလုံးပေါင်းရင်အင်္ဂါဘယ်နှပါးတယ်တော့ဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရဝိညာဉ်ခန္ဓာယုတ်သာလယရဏသတ္တဝိရဏဒါကအင်္ဂါ12ပါးနော်မူလနဗျာသစ္စာနှစ်ခု၄ခုလောအင်္ဂါ12ပါးတရားကိုများနဲ့သုံးမအစက်အစဘယ်နှပါလဲဆက်တယ်ဆိုတာအကြောင်းအကျိုးဆက်သွားတာဟုတ်လားအကြောင်းအကျိုးဆက်သွားတော့ဒီအဝိဇ္ဇာနဲ့သင်္ခါရကောအကြောင်းအကျိုးမဆက်ဘူးလားဆက်သူတို့လည်းအကြောင်းအကျိုးပဲမဟုတ်လားအဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအကြောင်းအကျိုးဆက်နေတာပဲဟုတ်လားသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးဒါလည်းမဆက်ဘူးလားဆက်လားဒါလည်းဆက်တာပဲဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဝိညာဉ်ကအကြောင်းနာယုတ်ကအကျိုးမဆက်ဘူးလားနာယုတ်ကြောင့်ဘာလို့ဖြစ်တော့နာယုတ်ကြောင့်သလားယရဏဖြစ်တယ်နာယုတ်ကအကြောင်းသလားယရဏကအကျိုးဒါလည်းဆက်တာပဲသလားယရဏကြောင့်ဖတ်တာဖြစ်တယ်သလားယရဏကအကြောင်းဖတ်တာကအကျိုးဖတ်တာကြောင့်ဝေဒနာဖြစ်တယ်ဖသကအကြောင်းဝေဒနာကအကျိုးဝေဒနာကြောင့်တဏှာဖြစ်တယ်ဝေဒနာကအကြောင်းတဏှာကအကျိုးတဏှာကြောင့်ဥပါဒံဖြစ်တယ်တဏှာကအကြောင်းဥပါဒံကအကျိုးဥပါဒံကြောင့်ဘဝဖြစ်တယ်ဥပါဒံကအကြောင်းဘဝကဘဝကြောင့်ဇာတိဖြစ်တယ်ဘဝကအကြောင်းဇာတိကဇာတိကြောင့်သရမရဏဖြစ်တယ်ဇာတိကအကြောင်းသရမရဏကအကျိုးဒီလိုမလားအလုံးကတော့အကြောင်းအကျိုးတွေကြီးပဲလေအကြောင်းအကျိုးမဆက်ဘူးလားဆက်တယ်အကြောင်းအကျိုးတွေဆက်သွားတာကြီးပဲဒါမင်းဒီသုံးပါးဆက်သရာကအဲ့ဒီအဆက်တွေအလုံးထဲမှာထူးခြားသောအဆက်ပေါ့ဟုတ်လားထူးခြားသောအဆက်အဝိဇ္ဇာနဲ့သင်္ခါရဆက်တာမထူးဘူးတဘာဝဖြစ်စင်ပဲနော်မထူးဘူးသမာဆက်ပေါ့ဟုတ်လားအဲသင်္ခါရကနေဝိညာဉ်ဆက်သွားတယ်ဆိုတဲ့အခါကျတော့ထူသွားပြီ။ဘာထူသလဲလို့မေးတဲ့အခါကျတော့အဝိဇ္ဇာနဲ့သင်္ခါရကဘဝတစ်ခုဝိညာဉ်ကဘဝတစ်ခုဘဝတစ်ခုနဲ့ဘဝတစ်ခုဆက်သွားတာရိုးရိုးဆက်တာမဟုတ်ဘူးနော်။အဝိဇ္ဇာနဲ့သင်္ခါရဆက်တာကရိုးရိုးတရားအနေနဲ့ဆက်သွားတာအကြောင်းအကျိုးဆက်သွားမှုအနေနဲ့ဆက်သွားတာသင်္ခါရနဲ့ဝိညာဉ်ကြတော့ရိုးရိုးအကြောင်းအကျိုးဆက်သွမှုအနေနဲ့စံ့ယုံတဲ့မကားတော့ဘူးနော်ဘဝတစ်ခုနဲ့ဘဝတစ်ခုဆက်သွားတာသင်္ခါရကအတိတ်ဆိုရင်ဝိညာဉ်ကပစ္စုပ္ပန်အကယ်၍များသင်္ခါရကိုပစ္စုပ္ပန်လို့ပြောရင်ဝိညာဉ်ကဘာဖြစ်မလဲအနာဂတ်ပေါ့ကိုယ်တိတ်ဘဝတော့ကဘဝပေါင်းများစွာမကျင်လည်ဘူးလားကျင်လည်ခဲ့လားကျင်လည်ခဲ့တဲ့ဘဝတွေအများကြီးပဲရှိတယ်ဥပမာနံပါတ်1ဘဝနဲ့နံပါတ်2ဘဝ နံပါတ်1ဘဝကနေနံပါတ်2ဘဝရောက်လာတာဒီဘလို့နဲ့ဘလို့ဆက်သွားတာလဲသင်္ခါရနဲ့ဝိညာဉ်ဆက်သွားတာနံပါတ်2ဘဝကနေနံပါတ်3ဘဝရောက်လာတာလဲဘလို့တွေဆက်သွားတာလဲသင်္ခါရနဲ့ဝိညာဉ်ဆက်သွားတာပဲနံပါတ်3ဘဝကနေနံပါတ်4ဘဝရောက်သွားတာလဲဘလို့တွေဆက်သွားတာလဲသင်္ခါရနဲ့ဝိညာဉ်မဆက်သွားတာပဲဘဝတစ်ခုနဲ့ဘဝတစ်ခုဆက်တာမှန်ရင်ဘယ်လိုနဲ့ဘယ်လိုတော့သင်္ခါရနဲ့ဝိညာဉ်ဆက်တာဘုန်းတော်ပရိသတ်တွေအတိတ်ကာလတုန်းကဘဝပေါင်းများစွာမကျင်လည်ခဲ့ဘူးလားကျင်လည်ခဲ့ပါဘူးရတယ်လို့တော့မရအောင်နော်အဲဒီရတယ်လို့မရတဲ့ဘဝတွေထဲမှာဘဝတစ်ခုနဲ့ဘဝတစ်ခုဆက်သွားတာဘယ်လိုနဲ့ဘယ်လိုဆက်သွားတာလဲနံပါတ်1ဘဝကနေနံပါတ်2ဘဝဆက်သွားတာလေနံပါတ်2ဘဝကနေနံပါတ်3ဘဝဆက်သွားတာလေနံပါတ်3ဘဝကနေနံပါတ်4ဘဝဆက်သွားတာလေဒီတော့ဟိုဘဲဘဝကအကြောင်းတွေတဲမှာထင်ရှားတာကသင်္ခါရဒီဘဲဘဝအကျိုးတွေတဲမှာထင်ရှားတာကဝိညာဉ်ဒီလိုမှတ်နော်ဟိုဘဲဘဝအကြောင်းတွေတဲမှာထင်ရှားတာကအကြောင်းတွေကတော့အများကြီးရှိတာပေါ့လေအဲ့ဒါမှာထင်ရှားဆုံးကဘယ်လိုလဲလဲဒီဘဝအကျိုးတွေထဲမှာထင်ရှားဆုံးကဘယ်လိုလဲလဲဘုန်းကြီးအခုဘုန်းကြီးတို့ဒီဘဝရောက်လာတယ်လူဘဝရောက်လာပြီပြောဆိုမိုးဘဝကကြာလာတာလားအရင်အတိတ်ဘဝကအကြောင်းကြောင့်ဖြစ်လာတာလားအတိတ်ဘဝအကြောင်းနဲ့မှာထင်ရှားတာဘယ်လိုထင်ရှားတော့ဒီဘဝမှာလည်းပဲထင်ရှားတာဘယ်လိုထင်ရှားတော့ဒီတော့အတိတ်ဘဝကနေဒီဘဝဒီဘဝရောက်လာတယ်ဆိုတဲ့နေရာမှာဘယ်လိုနဲ့ဘယ်လိုဆက်သွားတာလဲအတိတ်ဘဝကနေဒီဘဝရောက်လာတာဒီဘယ်လိုနဲ့ဘယ်လိုဆက်လို့ရောက်လာတာလဲသင်္ခါရနဲ့ဝိညာဉ်ဆက်လို့ရောက်လာတာဒီတော့သင်္ခါရပုံပေးလိုက်လို့ဒီဘဝရောက်လာတယ်လို့ပြောရင်မှားပါမလားဘယ်လိုပုံပေးလိုက်တာလဲသင်္ခါရပုံပေးလိုက်တာနော်သင်္ခါရပုံပေးလိုက်တာသင်္ခါရကပို့ပေးလိုက်လို့ဒီဘဝမှာဝิญဉ္ဇလာဖြစ်ပါတယ်သင်္ခါရကပို့ပေးလိုက်လို့လူလာဖြစ်ပါတယ်သင်္ခါရကပို့ပေးလိုက်လို့နတ်တွေလာဖြစ်ပါတယ်သင်္ခါရကပို့ပေးလိုက်လို့ခွေးတွေကြက်တွေငှက်တွေသိစံတွေဖြစ်ပါတယ်သင်္ခါရကပို့ပေးလိုက်လို့ငရဲပြီးရောက်သွားပါတယ်သင်္ခါရကပို့ပေးလိုက်လို့ကိတ္တာပြီးရောက်သွားပါတယ်နော်ပြီးတော့သင်္ခါရရဲ့အခန့်ကဏ္ဍမကျက်ပြန်မှုလားကျက်ပြန်ကျက်ပြန်တယ်လူ့ဘဝရောက်လာတာဒီဘလို့ပို့ပေးလိုက်လို့တော့သင်္ခါရကပို့ပေးလိုက်လို့လူ့ဘဝဝิญဉာဏ်နဲ့လာဆက်ပြီးတော့လူ့ဘဝကြီးရောက်လာတာကိုဟုတ်လားဒါကိုထောက်သွားပြီဘုရားဘာသာရဲ့ဖျားဟောစာပေရဲ့အတကယ်ဆိုလိုချက်မှာဘဝဒီတဘဝရဲ့ပြီးသွားတာလားတဘဝပြီးတဘဝဆက်နေတာလားသိလို့ရှိရင်ဘဝပြတ်မာလားဘဝတွေဆက်ရအောင်ပါလားဒါဘုရားဘာသာရဲ့အယူဆနော်တချို့တချို့ဘာသာတွေမှာသိရင်ဘဝပြတ်တယ်ဆိုတဲ့အယူဆတွေမရှိဘူးလားရှိလားဘုရားဘာသာကသိရင်ဘဝပြတ်တယ်ယူတာလားဘဝဆက်တယ်ယူတာလားဘဝဆက်တယ်အဲဒီလိုဆက်တဲ့အခါမှာပုဂ္ဂိုလ်တစ်စောင်တစ်ယောက်ကဆက်ပေးတာလားဓမ္မတရားတွေကဆက်ပေးတာလားဘယ်လိုကဆက်ပေးလိုက်တော့အဲဒီဓမ္မတရားတွေမှာဘယ်ဓမ္မလဲသင်္ခါရကဆက်ပေးလိုက်တာဟုတ်လားသင်္ခါရကဆက်ပေးလိုက်တာဒီလိုဆိုရင်တကောရှင်ဝါကြီးတဲ့ဗြဟ္မာကြီးတို့နော်သာဝရဘုရားတို့အလားရှင်မြတ်တို့အဲဒီလိုပုဂ္ဂိုလ်မျိုးကဟန်စင်းလို့လူလာဖြစ်တာလို့ဆိုနိုင်ရလားမဆိုနိုင်ဘူးနော်ဗြမာကြီးဖန်စင်းလို့လူဖြစ်တာဟုတ်ရလား
ဟုတ်ပါဘ
ူးဗျာသာဝရဘုရားဘုရားဖန်စင်းလို့လူဖြစ်တာဟုတ်ရလား
ဟုတ်ပါဘူး
ဗျာအလားရှင်မြတ်ဖန်စင်းလို့လူဖြစ်တာဟုတ်ရလား
ဟုတ်ပါဘူးဗျာ
ဘာကြောင့်ဖြစ်တော့သင်္ခါရသင်္ခါရကြောင့်ဖြစ်ထိုနည်းတူသာပဲခွေးရည်ကြက်တွေငှက်တွေဖြစ်တယ်။ဇမားကြီးကဖန်ဆင်းလို့ခွေးရည်ကြက်တွေငှက်တွေဖြစ်တာဟုတ်ရလ
ား
။ဟုတ်ပါဘူးဗျာ။သာဝရဘုရားဖန်ဆင်းလို့ဖြစ်တာဟုတ်ရလား
။ဟုတ်ပါဘူး
ဗျာ။အလားရှင်မြတ်ဖန်ဆင်းလို့ဖြစ်တာဟုတ်ရလား
။ဟုတ်ပါဘူးဗျာ
။ဘာကြောင့်ဖြစ်တော့။သင်္ခါရကြောင့်ဖြစ်တယ်။ နောက်တစ်ခါတခုလို့ယခုလို့ဒီဘဝမှာဖြစ်လာတဲ့အခါကျတော့လည်းပဲတချို့ပုဂ္ဂိုလ်ကလူချင်းတူတာတော့မှတချို့ကဆင်းရဲတယ်တချို့ကချမ်းသာတယ်တချို့ကကြံပါတယ်တချို့ကမကြံပါဘူးအမျိုးမျိုးသောပုံစံလေးတွေမရှိဘူးလားရှိဆင်းဆင်းရဲရဲနဲ့ဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ချမ်းချမ်းသာသာနဲ့ဖြစ်တဲ့ပုဂ္ဂိုလ်လည်းအမျိုးမြတ်တဲ့ပုဂ္ဂိုလ်လည
်း
ရှိတာပဲအမျိုးရုပ်တဲ့ပုဂ္ဂိုလ်လည
်း
ရှိတာပဲနော်ရှိတာပဲအမျိုးမြတ်တဲ့အမျိုးရုပ်တဲ့ချမ်းသာတဲ့ဆင်းရဲတဲ့ကြမ်းပါတယ်မကြမ်းပါဘူးဆိုတဲ့အစဉ်တည်းမျိုးမျိုးဖြစ်အောင်လည်းပဲဘသူကနေခွဲပြီးတော့ပို့ပေးလိုက်တာလေသင်္ခါရကနေပို့ပေးလိုက်တာနော်အဲ့တော့သင်္ခါရဆိုတဲ့ကံကလောကကြီးမှာသရဝါအားလုံးကိုဖန်ဆင်းပေးနေတဲ့မြမကြီးနဲ့တူတယ်မြမအစ်စ်ဟုတ်ရဲ့လား
ဟုတ်ပါဘူးခင်ဗျာ
ဘုရားဘာသာမှာမြမအစ်စ်ကဖန်ဆင်းပေးတာမရှိဘူးဘုရားသခင်ကဖန်ဆင်းပေးတာကိုရှိရဲ့လား
ရှိပါဘူးခင်ဗျာ
ဘလူကဖန်ဆင်းပေးနေတာလဲ
ဟ
ုတ်ပါဘူးခင်ဗျာအဲ့တော့မြမလို့ပြောကြင်ဘလူပြောရမှာလဲသင်္ခါရကိုပြောဘလူပြောရမှာလဲသာဝရဘုရားလို့ပြောခြင်းဘုလို့ပြောရမှာလဲသာလာရှင်များလို့ပြောခြင်းဘုလို့ပြောရမှာလဲသင်္ခါရဆိုတဲ့တရားကသင်္ခါရဆိုတာလဲပုဂ္ဂိုလ်လားတတ္တဝါလားတရားလ
ား
ပုဂ္ဂိုလ်မရှိဘူးနော်ပုဂ္ဂိုလ်တော့တတ္တဝါတော့ဆိုတာကပုံမှန်တရားကြည့်ပြီးတော့နမိတ်ပညာတင်ပြီးတော့ခေါ်နေကြတာတကယ်တော့ဘောရဘာသာရဲ့အနှစ်သာရကြကြဘုရားတရားတော်အလိုအရာပြောပါဆိုရင်ပုဂ္ဂိုလ်လည်းမရှိဘူးသတ္တဝါလည်းမရှိဘူးပုဂ္ဂိုလ်လိုသတ္တဝါလိုပြောနေခြင်းသည်နော်ဘုရားဘာသာမှာလည်းပုဂ္ဂိုလ်တွေသတ္တဝါတွေမပြောဘူးလားပြောလားပြောတာပဲအာဒါကဖေယားပဲဒါကယဟန္တာပဲဒါကရှင်သာရိပုတ္တာပဲဒါကသာတော်ပဲသမီးတော်ပဲမပြောဘူးလားပြောလားပြောတော့ပြောတယ်ဒါကပြောမဖြစ်လို့နာမည်တက်ပြီးတော့ပြောလိုက်ရတာဒါပေမဲ့တကယ်တမ်းအနှစ်သာရအနေနဲ့စိတ်ထဲမှာထားရမှာကပုဂ္ဂိုလ်တရားလို့ရှိတာလားဓမ္မတရားလားပုဂ္ဂိုလ်တရားလို့ထင်ရင်မြန်မာပါဇက်ကပြောရင်ပြောကိစ္စမရှိဘူးဟုတ်လားမပြောမဖြစ်လို့ပြောရတာကိစ္စမရှိဘူးတကယ်စိတ်ထဲမှာစွန့်မထားရဘူးပုဂ္ဂိုလ်ရှိတယ်လို့စွန့်မထားရဘူးတရားရှိတယ်လို့စွန့်မထားရဘူးဟုတ်လား
ဟုတ်ပါဗျာ
တကယ်တမ်းကျတော့ပုဂ္ဂိုလ်ရှိတာလားတရားရှိတာလားဓမ္မတရားတွေပဲရှိတာဓမ္မတရားတွေပဲရှိတာနောက်ဆုံးဖခင်ဘုန်းကြီးတို့ကိုယ်ပွယ်စိတ်ကတဲ့မြတ်စွာဘုရားဘုရားဂေါတမမြတ်စွာဘုရားကိုအယုဒ္ဓိမပေးဘူးလားပေးလားအပြင်းမအပြင်းကြည့်မယ်ဆိုရင်ပုံမှန်တရားပုဂ္ဂိုလ်ကိုယုဒ္ဓိပေးတယ်လို့ထင်နေပုဂ္ဂိုလ်တရားကြည့်ပြီးယုဒ္ဓိပေးနေတာလားတရားဓမ္မကိုကြည့်ပြီးတော့ယုဒ္ဓိပေးတာပုဂ္ဂိုလ်တရားယုဒ္ဓိပေးစရာဘာမှမရှိဘူးတို့လည်းမလား
ပါဗျာ။
ပါကြည့်ပြီးတော့ယုံသိပေးတာလေ
။
ဘုရားဘာသာမှာပုဂ္ဂိုလ်တရားရဲ့အယုတ်အမြတ်ဘာနဲ့တိုင်းတာကလဲ
။
တရားဓမ္မနဲ့ပဲတိုင်းတာလေ။ပုဂ္ဂိုလ်နဲ့မတိုင်းတာဘူးနော်။ပ
ါ
ဗျာ။ယောက်ျားကမြတ်တဲ့မိန်းမကယုတ်တယ်ဒါကလူမျိုးအသီးသီးမှဆွဲထားတဲ့လူမျိုးရဲ့အစွဲ။ဟုတ်တယ်မလား။ပါဗျ
ာ
။လူမျိုးအသီးသီးမှဆွဲထားတဲ့လူမျိုးရဲ့အစွဲ။ဒေတာသီးသီးမှာဆွဲထားတဲ့ဒေတာရဲ့အစွဲနော်ဒေတာရဲ့အစွဲဒေတာရဲ့ယဉ်ကျေးမှုလူမျိုးရဲ့ယဉ်ကျေးမှုဒါကတော့လူယဉ်ကျေးမှုဆိုတာကတော့လုံဆန်လို့ရပါမလား
ရပါဘူးဗျာ
မရဘူးဒါပေမဲ့ဘုရားယဉ်ကျေးမှုရပြောပါဆိုရင်ယောက်ျားကမြတ်တဲ့မိန်းမကရုပ်တဲ့ဒီလိုမရှိဘူးနော
်ဟုတ်ပါဗျာ
ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ရုပ်တဲ့မြတ်တဲ့ဆိုတာကိုဘာနဲ့တိုင်းတာကြည့်မလဲတရားဓမ္မနဲ့ပဲတိုင်းတာလားတရားမရှိရင်ရုပ်တာပဲတရားရှိရင်မြတ်တာတရားမရှိရင်ရုပ်တာပဲတရားရှိရင်မြတ်တာအမျိုးသားဖြစ်ရင်လည်းကစားတရားမရှိရင်ရုပ်တာပဲအမျိုးသမီးဖြစ်ရင်လည်းကစားတရားရှိနေရင်မြတ်တာပဲဒီလိုမလားရုပ်တယ်မြတ်တယ်ဆိုတာပုဂ္ဂိုလ်နဲ့တိုင်းတာတာမဟုတ်ဘူးဓမ္မနဲ့တိုင်းတာတာနော
်
အဲဒါကြောင့်မလို့ယနေ့ပရိစ္ဆေသမုပ္ပါဒ်တရားတော်ကလည်းပဲအကြောင်းအကျိုးဆက်သွယ်ပြတဲ့နေရာမှာပုဂ္ဂိုလ်တ attva ရဲ့အခန့်ကဏ္ဍလားအခန့်ကဏ္ဍပါရလားအခန့်ကဏ္ဍမပါဘူးနော်ပုဂ္ဂိုလ်တ attva ကဖန်ဆင်းနေတာမရှိဘူးဘယ်လိုကပြီးလို့ပြီးလို့ဖြစ်လာတာလဲသင်္ခါရကံဆိုတဲ့သင်္ခါရသင်္ခါရဆိုတာကံနော်ကံကပြီးလို့ပြီးလို့ဖြစ်လာတာအဲ့ဒီကံရဲ့ကံကပဲရုပ်တယ်ဆိုတာလဲကံကပဲဖန်တီးပြီးသွားတာပဲ မြတ်တယ်ဆိုတာလည်းကံကပဲ
ခ
ံပြီးသွားတာပဲဒီလိုမဟုတ်လားအဲ့ဒီကံนี่ဘယ်တော့ကဖြစ်ခဲ့တဲ့ကံလဲအတိတ်တုန်းကဖြစ်ခဲ့တဲ့ကံအော်စကားအနေနဲ့ပြောရင်တော့အတိတ်တုန်းကဘယ်လိုလုပ်ခဲ့လဲငါလုပ်ခဲ့တာပေါ့ဒီလိုပြောရမှာပေါ့နော်အတိတ်တုန်းကငါလုပ်ခဲ့လို့ပြစ္ဆုတ်ပန်းယခုဘဝမှာငါဒီလိုဖြစ်နေတာအတိတ်တုန်းကငါဒီလိုသာမလုပ်ခဲ့ရင်ယခုဘဝငါဒီလိုပဲဖြစ်ပါမလဲစကားအနေနဲ့တော့ပြောတာပေါ့တကယ်တမ်းကျတော့တိတ်တုံးကလုံးခဲ့တာလဲပုဂ္ဂိုလ်လုံးခဲ့တာလားသတ္တဝါလုံးခဲ့တာလားဓမ္မတရားတွေဖြစ်ခဲ့တာလားတကယ်အမှန်စင်စစ်ကဓမ္မတရားပဲနော်ဘယ်ဓမ္မတွေလဲမေးရင်နံပါတ်၄ခုမှာဘလူတွေတော့အဝိဇ္ဇာနဲ့သင်္ခါရတရားတွေပါလေဒီတော့တိတ်တုံးကဓမ္မတရားတွေဖြစ်ခဲ့တယ်ယုတ်ဒီနံนี่အားလုံးဖြစ်ခဲ့တယ်ခန္ဓာ၅ပါးအားလုံးဖြစ်ခဲ့တယ်ဒါပေမဲ့လို့လည်းပဲယခုပိဿုပ္ပံဘဝအကျိုးတရားဖြစ်ဖို့ရန်အတွဲအတိတ်တုံးကအကြောင်းတရားတွေကိုအဓိကကြားတဲ့တရားတော့ဆွဲပြီးတော့ထုတ်ပြစမ်းပါဆိုရင်နှစ်ပါးလည်းပဲရှိတယ်ဘယ်လိုနဲ့ဘယ်လိုတော့အဝိဇ္ဇာနဲ့အတိတ်တုန်းကဖြစ်ခဲ့တာကတော့တရားတွေများကြီးဖြစ်ခဲ့တယ်မလားခန္ဓာမနှပါးဖြစ်ခဲ့တော့ငါးပါးဖြစ်ခဲ့တာပေါ့ဟုတ်တယ်မလားဒါပေမဲ့လို့ဒီနေရာမှာအကုန်လုံးမလို့ခြင်းဘူးပြိဆုံးပန်ခန္ဓာနဲ့ကြောင်းကျိုးဆက်သွယ်လို့ဖြစ်ရုံတော့ပဲလို့ခြင်းတာဟုတ်လားပြိဆုံးပန်မှာခန္ဓာတွေရတယ်ဩဘာကြောင့်ရပါလိမ့်မလဲဆိုတော့အတိတ်အကြောင်းကိုပြန်ရှာကြည့်လိုက်တဲ့အခါမှာပိဿုပ္ပံခန္ဓာရဲ့အဓိကအကြောင်းတရားသည်ဘယ်နှပါးတွေ့တော့ဘယ်လိုနဲ့ဘယ်လိုတော့အဲ့တော့ပိဿုပ္ပံခန္ဓာနဲ့အကြောင်းကျိုးဆက်သွယ်ဖြစ်ယုံလေးနှစ်ပါးတည်းပဲယူလိုက်တာဒီလိုမဟုတ်လားအဲ့ဒီနှစ်ပါးတည်းမှလည်းပဲအဝိဇ္ဇာနဲ့သင်္ခါရဆိုပေမဲ့တကယ်တမ်းပိဿုပ္ပံခန္ဓာနဲ့တိုက်ရိုက်ဆက်ဆက်လိုက်တာကသင်္ခါရတန်ရဲ့ဆက်ဆက်တာကသင်္ခါရတိတိကျကျမှတ်နော်အဝိဇ္ဇာကတန်ရဲ့ဆက်ဆက်တာဟုတ်ရဲ့လား
ဟုတ်ပါဘူ
းအဝိဇ္ဇာဖြစ်လို့သင်္ခါရဖြစ်တာဒီတော့အဝိဇ္ဇာကနည်းနည်းဝေးသွားတယ်ဟုတ်လားအကြောင်းတော့အကြောင်းပဲအကြောင်းပဲမဝေးဘူးလားဝေးလား
ဝေးပါတယ်ခင
်ဗျာဝိညာဉ်နဲ့အဝိဇ္ဇာကြားမှာဘယ်လိုခံနေလဲသင်္ခါရခံနေတာသူကနည်းနည်းဝေးနေတယ်ဒီတော့တကယ်အစစ်မှန်အကြောင်းတရားကနှစ်ပါးဘလုံးနဲ့ဘလူတော့သို့တော့အကြောင်းတရားနှစ်ပါးပဲမဲ့လို့လည်းပဲနိကတောင်အကြောင်းပြောပါဆိုရင်ဘလူပြောမလဲဟုတ်ပြီဒါကြောင့်သင်္ခါရလို့ပြောလိုက်တာအတိတ်အကြောင်းသင်္ခါရအကြောင်းပိဿုပ္ပံမှာဝိညာဉ်ရတယ်ပိဿုပ္ပံမှာဝိညာဉ်ရတော့လည်းပဲပိဿုပ္ပံမှာဝိညာဉ်တစ်ပါးတည်းဖြစ်တာဟုတ်ရဲ့လားဟုတ်ပါဘူးနှစ်ပါးဖြစ်တော့ဘလူတွေပါလေအဲ့ဒီငါမျိုးလုံးတွေတခြားကြောင့်ဖြစ်တာလားသင်္ခါရကြောင့်ဖြစ်တာလားဒီတော့သင်္ခါရတိဟုသောအကြောင်းတရားကြောင့်ပြိဿုပ္ပမခန္ဓာ၅ပါးရတယ်ဟုတ်တယ်မလားဒါပေမဲ့လို့လည်းပဲနိကသောတရားကိုညွှန်ပြပါဆိုရင်ဝိညာဉ်ပဲ၅ပါးလုံးတော့ရတော့ရနိုင်တယ်ဒါပေမဲ့ဝိညာဉ်ကိုပဲလက်ညှိုးထိုးပြလိုက်ဘာဖြစ်လို့တော့သူကနိကန်နေလို့တကယ်ဖြစ်တာဝိညာဉ်တစ်ပါးလည်းဖြစ်တာဟုတ်ရဲ့လား
ဟုတ်ပါဘ
ူးဘယ်ပါးဖြစ်တော့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်သင်္ခါရကြောင့်နာယုတ်ဖြစ်တယ်သင်္ခါရကြောင့်သလယရဏဖြစ်တယ်သင်္ခါရကြောင့်ခန္ဓာဖြစ်တယ်သင်္ခါရကြောင့်ဝေဒနာဖြစ်တယ်ဒီလိုဖြစ်တာမလားကြည့်ပြောကြည့်စမ်းသင်္ခါရကြောင
့်
သောတော့ငါမျိုးလုံးမပြောတော့ဘူးတဲ့ထေရှားရလေးပြောပါဆိုတော့ဘုလူပြောမလဲအဲ့ဒါကြောင့်အတိတ်သင်္ခါရကြောင့်ပိဿုပ္ပံဝိညာဉ်ဖြစ်တယ
်
အတိတ်သင်္ခါရနဲ့ပိဿုပ္ပံဝိညာဉ်နဲ့ဆက်သွားပြီအာအတိတ်တုန်းကဘဝတစ်ခုပဲပိဿုပ္ပံမှာဘဝတစ်ခုပဲဘဝတစ်ခုနဲ့ဘဝတစ်ခုတူမမတူပဲပဲအတိတ်တုန်းကနတ်ဖြစ်တယ်ပိဿုပ္ပံမှာတိရိစ္ဆာန်ဖြစ်တယ်အတိတ်တုန်းကနတ်ဖြစ်တယ်ပိဿုပ္ပံမှာလူဖြစ်တယ်အတိတ်တုန်းကဗြဟ္မာကြီးဖြစ်တယ်ပိဿုပ္ပံမှာလူဖြစ်တယ်အတိတ်တုန်းကခွေးကျင်ငယ်ဖြစ်တယ်ပိဿုပ္ပံမှာလူဖြစ်တယ်အတိတ်တုန်းကခွေးကျင်ငယ်ဖြစ်တယ်ပိဿုပ္ပံမှာနတ်ဖြစ်တယ်ဟောတပွားနဲ့တပွားတွေ့ရလား
တွေ့ပါဗျာ
အများကြီးกว่าတာပဲဟုတ်တယ်မလား အတေတုံးကမြမကြီးပြင်မဲ့အသေးတဲ့အခါပြစ္ဆောက်ပါမှာလူလာပြီးတော့မပြေဘူးလားပြင
်
မြမဘဝနဲ့လူဘဝဝေးကြည့်ပဲနေရာဒေသကလည်းဝေးကြည့်နော်အဲဒီလိုဝေးကြည့်လာပြီးတော့ဒီလိုလာဖြစ်ဖို့ရန်အတွက်ဘလူကလုပ်ပေးတာလဲသင်္ခါရကအဲဒါကြောင့်ဒီဆက်ကထူးတယ်အဝိဇ္ဇာနဲ့သင်္ခါရအကြောင်းကျိုးဆက်သက်မှုကသိပြီးတော့မထူးကြဘူးဝိညာဉ်နဲ့နာယုတ်စက်တယ်နာယုတ်နဲ့သာလရဏစက်တယ်သာလရဏနဲ့ဖတ်တာစက်တယ်ဒါတွေလည်းသိမထူးဘူး။ဘာဖြစ်လို့တော့ထင်တာမြင်တာရှိတယ်။ဟုတ်လား
။
အခုသင်္ခါရနဲ့ဝိညာဉ်စက်တာကြတော့ထင်တာမြင်တာမရှိဘူး။ဘာဖြစ်လို့မရှိတယ်လဲ။ဘဝတစ်ခုနဲ့ဘဝတစ်ခုခြားသွားလို့။ဟုတ်လား
။
ဟာဒီတော့ကပြမကြီးဖြစ်ပြီးတော့ဘုရားမှာလူလာဖြစ်တာဆမ်းမယ်။ဆမ်းမနေနဲ့ဘယ်လိုနဲ့ဘယ်လိုဆက်သွားတာလဲ
။
အတိတ်တုန်းကဖာနတ်သားလေးဖားကလေးတကောင်မြတ်စွာဘုရားတရားနာရင်းနဲ့သွားကြောင်းသားကလေးကနေပြီးတော့ကျင်းလုံးကလေးနဲ့ဖိထားတဲ့အခါမှာမြတ်စွာဘုရားတရားကိုအာယုံကျပြီးတော့နာနေတော့တရားပေါ်မှာအာယုံပြတ်သွားမှဆိုလို့သူကြောကုန်းပေါ်မှာကျင်းလုံးလေးလာထောက်ထားတာသိပေမဲ့မလှုပ်ဘူးဖားကလေးတကောင်ဟုတ်လားမှန
်
ပါဗျာမလှုပ်တော့ဟိုကလည်းဖားကလေးရှင်မမသိဘူးသူကလည်းမြတ်စွာဘုရားတရားနာနေတာကိုသွားကြောင်းသားကလည်းဟုတ်လားသူကလည်းဖားရှင်မမသိတော့ကျင်းလုံးလေးထောက်ထားတယ်ဖားကလေးကလည်းမြတ်စွာဘုရားတရားအာယုံပြုတ်နေတဲ့နော်အရှင်လေးပြတ်သွားမှဆိုလို့မလှုပ်ဘူးမယုံဘူးဘာလို့လဲနေရင်ကနေကျင်းလုံးနဲ့ဖိထားတဲ့တံနဲ့အသက်ရှူကျက်ပြီးတော့ဖားကလေးမသိဘူးလားသိတော့သိတော့နတ်ပြည်ရောက်သွားတယ်နတ်ပြည်မတော့ဖြစ်တယ်ဟုတ်ရဲ့လားဖားကနေနတ်ပြည်တက်သွားတာဟုတ်ရဲ့လ
ား
မဟုတ်ဘူးဖားကနေနတ်ပြည်တက်သွားတာမဟုတ်ဘူးဖားကနေနတ်ပြည်တက်သွားရပောင်းများစွာတက်နေရနိုင်မယ်အခုကရပောင်းများစွာမကြဘူးဖားဘွားကသုတိစိတ်ချုပ်နတ်ပြည်မှာပရိသန္ဓေစိတ်ပေါ်ဝิญဉ္စိတ်ပေါ်ချက်ချင်းပေါ်သွားတာစက္ကန့်အောင်ချားရဲ့လ
ား
စက္ကန့်လည်းမချဘူးမိနစ်လည်းမချဘူးဟုတ်လားချက်ချင်းကိုနတ်ပြည်မတက်ဘူးလားတက်သွား
တယ်ဟုတ်ပါဘူးဗျာ
ဖားကတက်သွားတာဟုတ်ရဲ့လားဟ
ုတ်ပါဘူးဗျာ
ဖားဘွားကဘလူကပို့ပေးလိုက်တာလဲသင်္ခါရဖားဘွားကသင်္ခါရဖားဘွားရဲ့တဏ္ဍာမဖြစ်နေတဲ့ဖြစ်ပေါ်လာတဲ့သင်္ခါရဆိုတဲ့ကံနဲ့ဟောတာဝရိန္ဒနတ်ပြည်မှာရှိတဲ့နတ်သားရဲ့ပရမအဆုံးဖြစ်တဲ့ဝိညာဉ်နဲ့ဆက်သွားတာနော်သင်္ခါရကဝိညာဉ်ဖြစ်အောင်လုပ်ပေးလိုက်တာသင်္ခါရကဝิญญาณဖြစ်အောင်ဖန်တီးပေးလိုက်တာအာဟောစရာမကောင်းဘူးလားကောင
်းပါတယ်ဗျာ
ဘုရားပြည့်မှမှပြရတဲ့ကံနဲ့ကံရဲ့အကျိုးပဲအဲ့ဒီလောက်ဆန်းကျင်တာဟုတ်လားသိပ္ပံနည်းနဲ့တိုင်းတာလို့ရပါမလား
ရပါဗျာ
သိပ္ပံနည်းနဲ့ဘလုံးမတိုင်းတာလို့မရဘူးနော်သိပ္ပံနည်းနဲ့ဘလုံးမတိုင်းတာလို့မရဘူးသိပ္ပံနည်းနဲ့တိုင်းတာလို့ဖြစ်တဲ့ဥပမာခေါင်းကြီးတို့ဟိုးနေပြည်တော်ကနေတန်လွင့်နေရောင်ကမတန်မရောက်ဘူးလားရောက်လာလ
ား
ရောက်လာတဲ့ဆိုပေမဲ့ဘုံဆက်ဆက်ဆက်ပြီးတော့လာတာဖြစ်တဲ့အတွက်ချက်ချင်းရောက်တယ်လို့မထင်နဲ့နည်းနည်းလေးတော့ကြွားတယ်ဟုတ်တယ်မလားချက်ချင်းရောက်တာလားနည်းနည်းလေးကြွားတာလား နည်းနည်းလေးကြွားတယ်အတန်ရှင်နော်အတန်ဆိုတဲ့အတန်ရှင်ပေါ့ဒီလိုမဟုတ်လားနည်းနည်းလေးကြွားဘာဖြစ်လို့တော့ဒီရမ်းမှမဟာဘုံချင်းချင်းဆက်ဆက်ပြီးတော့လာရတာမို့လို့နော်အဲ့ဒါကြောင့်မလို့ခရီးဝဲရင်ဝေးသလားအတန်ရှင်ရောက်လာပုံချင်းမကွာဘူးလားကွာလား
ကွာ
ပါခင်ဗျာဒါကဘောဓဘိဓမာယသုတိကနေပြီးတော့နောက်ဘဝပရိသန်နေဆက်သွားတယ်အဲ့ဒီလိုကအကြောင်းကိုရှိရလား
ရှိပါဘူး
ဒီနေရာမှာသုတိစိတ်ကြချက်ချင်းနောက်ဘဝမှာပရိသန်နေစိတ်ပေါ်ဒီလိုမလားနောက်ဘဝမှာပရိသန်နေဝိညာဉ်ဖြစ်ဖို့ဒီဘဝကဘလူကနေပို့ပေးလိုက်တာလေသင်္ခါရကနေပို့ပေးလိုက်တာအဲ့ဒီလောက်ဆန့်ကျင်တဲ့အကြောင်းအကျိုးဆက်သွယ်မှုပဲနော်အဲဒါကြောင့်မလို့သင်္ခါရနဲ့ဝิญဉာဏ်ဆိုတဲ့အစက်ဒီအမတ္တသိသိသိတတ်တဲ့အစက်အဲဒီအစက်ကနားမလည်ဘူးအဲဒီအစက်ကသဘောမပေါက်ဘူးအဲဒီအစက်ကမယုံကြည်ဘူးဆိုရင်ဘာတွေဖြစ်လာတတ်တယ်လဲဒီဘဝကနေပြီးတော့လူတယောက်သေးတယ်သေးပြီးတဲ့အခါကျတော့အဲဒီလူတွေကနေပြီးတော့ဝิญဉာဏ်ဆိုတဲ့တရားလေးကမပြတ်မစီပဲနဲ့နောက်ဘဝရောက်သွားတယ်ဒီလိုမထင်ဘူးလားထင်လား အဲ့လိုထင်ရင်ဗာဒိဋ္ဌိတော့သတ္တရဒိဋ္ဌိဖြစ်တယ်ဘယ်လိုမလားလူတယောက်သေးတယ်လူသားသေးသွားတာဝိညာဉ်ကထွက်သွားတယ်ခန္ဓာကိုယ်လည်းကနေလေလူသေးသွားတယ်ဒါပေမဲ့ဘလူကျန်နေလဲဝိညာဉ်ကျန်နေတယ်အဲ့ဒီဝိညာဉ်ကနေဘယ်ကထွက်သွားလဲခန္ဓာကိုယ်ကထွက်သွားတယ်အသက်တို့နော်လက်ပြားတို့ ဝိညာဉ်တော့ဒီလိုမဟုတ်လားအသက်ကလေးထွက်သွားပြီလက်ပြလေးထွက်သွားပြီဝိညာဉ်လေးထွက်သွားပြီဒီလိုပြောတာကိုနော်ခန္ဓာကိုယ်ရကထွက်သွားတဲ့ဝိညာဉ်ဒီအာကောင်းကင်မှာသူကလှဲ့လှဲ့ပြီးတော့နေတယ်အဲ့ဒီမှာ9လေးနေတယ်စသဖြင့်အယူဆတွေမရှိဘူးလားရှိခန္ဓာကိုယ်ရကထွက်သွားတဲ့လက်ပြလေးဒီအာဒီလက်ပြလေးထွက်သွားမှဆိုလို့ပြန်ခေါ်ရတယ်ဆိုတာကမရှိဘူးလားရှိ
ရှ
ိတယ်ခန္ဓာကိုယ်ရကလေးပြလေးထွက်သွားတယ်ခန္ဓာကိုယ်ရကဝิญဉ်လေးအပြင်ကိုထွက်သွားတယ်ထွက်သွားပြီးတော့မှအပြင်မှာတဏှာယာမှာပုဂ္ဂိုလ်တစ်စုံတစ်စုံတရားရဲ့တန်တံမှာဘဝတကွအသိပြန်ပြီးတော့ဖြစ်အောင်ဖန်တီးပေးတယ်ဆိုရင်ဗာဒိဋ္ဌိတော
်
သတ္တရဒိဋ္ဌိဖြစ်တယ်ဘုရားအဘိဓမ္မာကခန္ဓာကိုယ်ရကဝิญဉ်ထွက်သွားပြီးထွက်သွားတာရှိရလားမ
ရှိပါဘူး
ဘာတစ်ခုမှထွက်သွားတာမရှိဘူးနော်အသက်ထွက်သွားတယ်ဆိုတာကိုရှိရလားမ
ရှိပါဘ
ူးဒါကလောကဟောတာပြောတာတကယ်ကြတော့ရုပ်တွေချုပ်သွားတယ်နာမ်တွေချုပ်သွားတယ်ဘာတစ်ခုမှထွက်သွားတာမရှိဘူးဒီလိုမလားဘာတွေချုပ်သွားတာတော့ရုပ်တွေချုပ်သွားတယ်နာမ်တွေချုပ်သွားတယ်နောက်ဘဝမှာပရိသတ်နဲ့အသိပြန်ဖြစ်တယ်ဒီဘဝကချုပ်သွားဒီဘဝကဒီဘဝခန္ဓာကိုယ်ထဲကနေပြီးတော့နောက်ဘဝခန္ဓာကိုယ်စီကိုတတိုရစဘာတွေများပါသွားလဲအရင်ဘဝကခန္ဓာကိုယ်ထဲကနေပြီးတော့ပစ္စည်းတစ်စုံတည်းရဒီဘဝဘာတစ်ခုပါလာလဲဘာမှပါမလာဘူးနော်ပါလာတယ်ဆိုရင်ဗာဒိဋ္ဌိတော့သတ္တရဒိဋ္ဌိတစုံတရားဘာတစ်ခုမှပါမလာပါဘူးတဲ့အရင်ဘဝကသင်္ခါရကပြုလုပ်ပေးလိုက်လို့အရင်ဘဝကသင်္ခါရကဖန်တီးပေးလိုက်လို့ဒီဘက်ဘဝမှာလူရင်လည်းဖြစ်မယ်နတ်ရင်လည်းဖြစ်မယ်တိရစ္ဆာန်ရင်လည်းဖြစ်မယ်ဒီလိုမလားသင်္ခါရနဲ့ဘယ်လိုနဲ့ဆက်သွားတာလဲဟိုဘက်ဘဝနဲ့ဒီဘက်ဘဝမှာဘဝတခုနဲ့ဘဝတခုမတူပေမဲ့ဘာနဲ့ဘာနဲ့ဆက်သွားတာလဲအဲကြောင်းကျုပ်ဆက်သွားပြီးတော့ဆက်သွားပြီးတော့ဖြစ်တယ်လို့သဘောပေါက်လိုက်တော့เนาะသတ္တရဒိဋ္ဌိအယုမစင်မူလားစင်သွားပါ
ဘု
ရားအရင်ဘဝကယုံနာခန္ဓာသည်ယင်းယင်းဘဝမှာပဲချုပ်တယ်ချုပ်တာကိုသဘောပေါက်တော့သတ္တရဒိဋ္ဌိစင်တယ်ဩဒီဘဝမှာဖြစ်တဲ့ယဝိညာဉ်နဲ့ကြောင်းကျုပ်ဆက်သွယ်မှုရှိတယ်ရှိတယ်လို့သဘောပေါက်တော့ဩစိတဒိဋ္ဌိစင်တယ်ဖြစ်လာတာတွေကလည်းပုဂ္ဂိုလ်တွေလားတ attva တွေလားဓမ္မတရားတွေလားဓမ္မတရားတွေပါပဲလို့သဘောပေါက်တော့ဗာဒိဋ္ဌိစင်တော့သက်ကာယဒိဋ္ဌိစင်တယ်ဗာဒိဋ္ဌိစင်တော့ပြန်ပြောအရင်ဘဝကဖြစ်ခဲ့တာလဲပုဂ္ဂိုလ်တွေလားတ attva တွေလားဓမ္မတွေလားဒီဘဝမှာဖြစ်နေတာလဲဘာတွေတော့ဝိညာဉ်နာယုသာလရဏသတ္တဝိရဏပုဂ္ဂိုလ်တွေလားဓမ္မတွေဓမ္မကဓမ္မတန်သဘောပေါက်တော့ဗာဒိဋ္ဌိစင်အရင်ဘဝကဖြစ်ခဲ့လားဖြစ်လာခဲ့ဖြစ်ခဲ့ဘူးတဲ့ရုပ်တည်နေပြီဒီဘဝဘာတစ်ခုပါလာလဲအရင်ဘဝမှာဘယ်လိုဖြစ်ကြရင်ခဲ့တော့ချုပ်ကြရင်ခဲ့ဟုတ်လားမချုပ်ဖဲနဲ့တစ်ခုတစ်စုံတည်းရပါလာတာရှိရလားပါလာတယ်ဆိုရင်ဗာဒိဋ္ဌိသတ္တရဒိဋ္ဌိပါလာရလားရင်ဘဝမှာချုပ်ကြရင်ခဲ့တာလားချုပ်ကြရင်ခဲ့ပါတယ်လို့သဘောပေါက်တော့ဗာဒိဋ္ဌိစင်တော့သတ္တရာဒိဋ္ဌိစင်တယ်ဘာလို့လဲချုပ်မင်းချုပ်냐တော့လဲအရင်ဘဝနဲ့ဒီဘဝသည်ဘာမှမပတ်သက်ဘဝပါဘူးလို့ယူရင်ဩစေတာဒိဋ္ဌိဖြစ်တယ်ဟုတ်လားမပတ်သက်တာလားပတ်သက်တာလားဘာနဲ့ဘာနဲ့ပတ်သက်တော့ကံသင်္ခါရနဲ့ဝိညာဉ်အကြောင်းကျိုးဆက်သွယ်ပြီးတော့မဖြစ်ဘူးလားဖြစ်လားအကြောင်းကျိုးဆက်သွယ်ပြီးတော့အကြောင်းကျိုးကင်းပြီးတော့ဖြစ်တာဟုတ်ရဲ့လားအကြောင်းကျိုးဆက်သွယ်မှုကင်းတာမရှိပါဘူးအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်တာပါပဲလို့အကြောင်းကျိုးဆက်သွယ်မှုကိုသဘောပေါက်လိုက်တော့ဗာဒိဋ္ဌိစင်တော့ဟောစိတာဒိဋ္ဌိစင်တာပေါ့ဒါကြောင့်သင်္ခါရနဲ့ဝိညာဉ်အဆက်ကိုများများကြီးနားလည်အောင်ကြိုးစားပေးမှာဒိဋ္ဌိ၃မျိုးစင်မယ်ဒီလိုမဟုတ်လားဝိပဿနာရှုဖို့မဟုတ်ဘူးနော်အတေတုံးကသင်္ခါရဝိပဿနာပြန်ရှုလို့ရပါမလားဘာဖြစ်လို့တော့ချုပ်ပြီးသွားလို့ဘာဖြစ်လို့လဲဝိပဿနာပြန်ရှုလို့မရတော့ဘူးဒါပေမဲ့ဝိပဿနာရှုဖို့ပြောနေတာမဟုတ်ဘူးဘာကြိုးရှုဖို့ပြောနေတာလဲဒိဋ္ဌိသုံးမျိုးစင်ဖို့ပြောနေတာเนาะအဲဒါကြောင့်ဒိဋ္ဌိသုံးမျိုးစင်အောင်သင်္ခါရနဲ့ဝိညာဉ်စက်ကိုနားလည်အောင်ကြိုးစားရမယ်နောက်တစ်ခုကဘာလဲဘာလဲစက်တာတော့ဝေဒနာနဲ့ခန္ဓာဒုက္ခဒီလိုမလားအဲ့ဒါကြတော့ဘဝတစ်ခုနဲ့တခုဆက်တာဟုတ်ရဲ့လားဓမ္မတရားတွေဟုတ်လားဆက်သွားတာနံပါတ်နှစ်ကိုယ်ထမဝေဒနာရှိတယ်အကြောင်းလားအကျိုးလားအကျိုးနံပါတ်သုံးကိုယ်ထမတဏှာရှိတယ်အကြောင်းလားအကျိုးလားအကျိုးတရားအပေါ်မှာအကြောင်းတရားတွေနဲ့ဆက်သွားတာကိုပြောတာဗါတယ်လေအကျိုးတရားအပေါ်မှာအကြောင်းတရားတွေဆက်သွားတာကိုပြောတာနော် အကျိုးတရားအပေါ်မှာအကြောင်းတရားတွေဆက်သွားတာကိုပြောတာဟုတ်လားအဲဒီအစကြတော့ဘာအတွက်ပြောတာလဲမင်းဝိပဿနာရှုဖို့အတွက်ပြောတာဘာအတွက်ပြောတော့ဒါဝိပဿနာရှုရမှာကနံပါတ်1အခွဲ့နဲ့နံပါတ်3အခွဲ့ကြားမှာဝရဏနဲ့တဏှာကြားမှာဘယ်နေရာလဲအဲဒီနေရာမှာဘာသွင်းပေးရမှာလဲဝိပဿနာဉာဏ်သွင်းပေးရမယ်ဒါမှမဟုတ်အဲ့ဒါဝေဒနာနဲ့တဏှာအစကိုပြောခြင်းသည်ဝိပဿနာညာသွင်းနိုင်ဖို့ရန်အတွက်ပြောခြင်းဖြစ်တယ်လို့မှတ်ပါ။ဘာအတွက်ပြောတာလဲ။ဝိပဿနာညာသွင်းနိုင်ဖို့မဲခင်ဝင်နိုင်ဖို့ဉာဏ်ဖြစ်ဖို့အဲ့ဒီအစကိုပြောတာ။ဒါတော့ဝိပဿနာရှုမယ်ဝိပဿနာရှုမယ်မဲခင်ဖြစ်အောင်ကြိုးစားမယ်ဆိုရင်ဘယ်နေရာနဲ့ဘယ်နေရာကြားမှာကြိုးစားရမှာလဲ။ကျန်တော့တကအစကနောက်တစ်တောင်တစ်စကဘယ်လိုတွေပါလဲ။ကမ္မဘဝနဲ့ဓာတိတ္တဆံသရဝတ္ထင်္ခါရဝိညာဉ်ဆံနဲ့မတူဘူးလားတူနေလားကမ္မဘဝကဘာနဲ့တူသင်္ခါရနဲ့တူတယ်ဓာတိကဘာနဲ့တူဝိညာဉ်နဲ့တူတာပဲအတူတူပဲလေအတူတူပဲအတူတူကိုဘာဖြစ်လို့ထပ်ပြောသလဲလို့မေးရင်တိကျသိစေချင်လို့ဘာဖြစ်လို့လဲဘာဖြစ်လို့လဲမေးတော့နော်သင်္ခါရနဲ့ဝိညာဉ်ဆံကတော့ကြော်ခဲ့ပြီးပြီလွန်ခဲ့ပြီးပြီဘာမှပြန်လုံးလို့မရတော့ဘူးရောရောမလားရောငဲ့ပြီးပြီဒီလိုမလားအေးကမ္မဘဝနဲ့ဇာတိကြတော့မလွန်သေးဘူးဘာတယ်လဲတဲ့ဝေဒနာနဲ့တဏှာကြာမှာအကယ်၍ဆက်သွားရင်ကမ္မဘဝနဲ့ဇာတိမှာဆက်ဟုတ်လားဝေဒနာနဲ့တဏှာကြာမှာမဆက်ဘူးအဲ့ဒီဆက်ကိုမဆက်အောင်ရှောင်နိုင်မယ်ဆိုရင်ကမ္မဘဝနဲ့ဇာတိကြာမှာဆက်အောင်မလားအဲသူကြတော့သူကနော်ရှောင်လို့လဲရတယ်မရှောင်ရင်လည်းဖြစ်တယ်ဒီလိုမလားဘလုံးနည်းနဲ့ရှောင်မလဲသင်ဝေဒနာနဲ့တဏှာကြာမှာမဆက်လောက်ပြီးတော့ရှောင်ခြင်းရမယ်ဝေဒနာနဲ့တဏှာကြာမှာမဆက်ဘူးဆိုရင်ဘယ်ဆက်ကောရတော့မှာလဲကမ္မဘဝဇာတိလည်းရတော့မှာပဲအာဝေဒနာနဲ့တဏှာကြာမှာမဆောက်အောင်မကြိုးစားနိုင်ဘူးဆက်သွားပါတယ်ဆိုရင်တော့ကမ္မဘဝနဲ့ဇာတိဘာဖြစ်မလဲဆက်သွားမှာပဲဒီတော့သူကရှင်သဘောနော်အဲ့ဒီအရှင်သဘောကိုသိသိချင်းလို့လည်းပဲဟောဒီဆက်ကိုသိကြပြောပါတယ်အားလုံးပေါ်လာတဲ့ဆက်ဘယ်နှမျိုးလဲဘောမဆက်ဆိုဒီမှာဆိုလိုက်ပါဦးနောက်တခါဟုတ်သုံးပါနော်ဘုရားသာကဘယ်လိုတွေလဲလို့မေးရင်ကိလေသာဟုတ်ရဲ့ကမ္မဟုတ်ရဲ့ဝိပါကဟုတ်ရဲ့စဝိုင်းစာရဲ့နံပါတ်1အကွက်ထိုင်နာမှာဘာဟုတ်လို့ရေးထားလဲဘယ်နှပါလဲကိလေသာဟုတ်သုံးပါပြီးတော့ကောကမ္မဟုတ်နှစ်ပါးနံပါတ်4အကွက်ထိုင်နာမှာဘာရေးထားလဲသောမသဆိုဒီမှာကိလေသာဝုသောမကမ္မဝုတပါဝိပါကဝု၈ပါးဖြစ်ပါသည်ဆိုလိုက်ကိလေသာဝုကဘယ်လိုတွေတဲ့တော့ကိလေသာဝုသောမကနေမြားလေးနဲ့ကြိုးလေးနဲ့ဆွဲထားတယ်မလားဘုရုသိရင်ရောက်တော့အဝိဇ္ဇာကလည်းရောက်ဆက်ဆွဲဘယ်ရောက်လာမလဲကိလေသာကိုသုံးပါးသုံးသည့်မှာအဝိဇ္ဇာတဏှာဥပါဒဏ်တို့ဖြစ်ပါသည်ဆိုလိုက်ကမ္မဝုကြတော့လည်းပဲကျိုးလေးနဲ့ဆွဲထားတယ်ဘလူနဲ့ဘလူပါလိမ့်ဆွဲဆိုလိုက်ပါဦးကမ္မဝုနှစ်ပါးသုံးသည့်မှာဝိပါကဝကြတော့လဲမြားလေးနဲ့ကြိုးလေးနဲ့နံပါတ်၄ခွက်ထဲမှာချမှတ်ထားဘူးလားအေးအဲ့ဒီတော့နံပါတ်၄ခွက်ကြည့်ဆိုလိုက်ပေါ့ဝိပါကဝ၈ပါးသုံးသည်မှာဝိညာဏယုတ်အာယတနာခန္ဓာဝိညာဏဓာတိသရမရဏဥပပတ္တိဘဝတို့ဖြစ်ပါသည်ဘုဗ္ဗနမလဲ ဟောသုံးပါနော်ဒါလေးတွေလို့ရအောင်လုပ်တာပြန်တော့ကဟောသုံးပါပြီးတဲ့အခါကျတော့ကာလသုံးဖြာကာလသုံးဖြာဆိုတာဘယ်လိုတွေပါလဲလုံလေပြီးတော့အတိတ်ကာလယခုဖြစ်စေပြစ္ဆုတ်ပံကာလနောက်ဖြစ်လက်တဲ့ဒါကကာလတို့ဖြစ်ပါသည်အဲစာရထဲမှာပါတယ်နော်ကာလသုံးဖြာပြီးတော့ပါလဲ190ဆိုဒီမှာအတိတ်ကြောင့်190ပါပြစ္ဆုတ်ပံအကျိုး190ပါပြစ္ဆုတ်ပံအကျိုး190ပါအနာဂတ်အကျိုး190ပါတို့ဖြစ်ပါသည်ကျက်စု190ဆိုဒီမှာအတိုင်းရောင်းချင်းရကားပါကအကွက်နံပါတ်ဘလောက်မှာပြထားလဲနံပါတ်1နောက်နားမှာတတ်တတ်ရေးထားတယ်ဟုတ်လားအင်္ဂါတော့ကနံပါတ်2အကွက်မှာ2ပါးနံပါတ်1အကွက်မှာ2ပါးနံပါတ်3အကွက်မှာ3ပါးအဲ့ဒီနှစ်ပါးနဲ့3ပါးပေါင်းပြီးတော့အတိုင်းရောင်းချင်းရ5ပါးလို့ပြောရတာမလားကဲဒါဖြင့်ဆိုလိုက်အတိုင်းရောင်းချင်းရ5ပါးဆိုဒီမှာပစ္စုပန်အကျိုးချင်းရ5ပါးဆိုသည်မှာပစ္စုပန်အကျိုးချင်းရ5ပါးကြတော့လည်းပဲနော်နံပါတ်3ခွဲ့မှာရှိတဲ့တရားဘယ်နှပါလဲ3ပါးနံပါတ်1ခွဲ့မှာရှိတဲ့တရားကဘယ်နှပါလဲအဲ့ဒီ3ပါးနဲ့အဲ့ဒီ2ပါးပေါင်းထားတယ်လို့မှတ်ပါကဲဆိုလိုက်ပစ္စုပန်အကျောင်းချင်းရဘာသာဆိုဒီမှာအနာဂတ်အကျိုးချင်းရကြတော့လဲဘယ်နှပါလဲဇာတိလို့ယူပေမဲ့ဇာတိသရခန္ဓာဘယ်နှပါလဲသရလို့ပြောပေမဲ့သရကလည်းခန္ဓာဘယ်နှပါလဲမရဏလို့ပြောပေမဲ့မရဏကလည်းခန္ဓာဘယ်နှပါလဲခန္ဓာ၅ပါးဖြစ်တာသည်ဇာတိခန္ဓာ၅ပါးရင်းတာသည်ခန္ဓာ၅ပါးပြတ်သွားတာသည်ဒါကြောင့်ဇာတိသရမရဏကိုကြည့်ပြီးတော့တရားဘယ်နှမျိုးကောင်းရမှာလဲဘယ်လိုတွေတော့ဘာဖြစ်ဆိုလိုက်ပါဦးအနာဂတ်ပြန်ပြောမယ်ချင်းရဘယ်နှပါတော့ချင်းရ20ဆိုဒီမှာဆိုလိုက်အတေကြောင့်ချင်းရပစ္စဗ္ဗံအကျိုးချင်းရဘာသာဆိုဒီမှာဝိညာဏယောသလာယနာသတ္တဝိရဏတို့ဖြစ်ပါသည်ပစ္စဗ္ဗံအကျိုးချင်းရဘာသာဆိုဒီမှာသနာဥပါဒဘောဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂတ်ဘယ်နဲ့တွေ့တော့အတွေ့ဘယ်နဲ့တွေ့လဲအဲ့ဒီရှစ်တွေ့ကျင်ညာကျင်ညာအောင်လုပ်တာဒီလိုမလားနောက်နေ့ကျမှအသေးပဲသေးသေးပြောမယ်ဒီနေ့တော့နိုင်စီလို့တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလသက်ပွဲတင့်တဲ့အောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာ့ပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။